2014ခုနှစ်ဟာအစိုးရရဲ့ပြုပြင်ပြောင်းလဲလုပ်ငန်းတွေအရှိန်ဟုန်ကောင်းကောင်းနဲ့ပြည်ပြည်ပြင်းပြင်းဖော်ဆောင်လာမှနှစ်တနှစ်ဖြစ်လာလိမ့်မယ်ဆိုပြီးပြည်သူတွေကစောင့်စားခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံဟာအာဆီယံအလှည့်ကျောက်ဥက္ကဋ္ဌဖြစ်ဆောင်ရွက်ခဲ့တဲ့နှစ်ဖြစ်သလိုနိုင်ငံသားချင်းချင်းမြုံနယ်မှုတွေဟာအကန့်အသတ်တွေရှိနေသေးတဲ့အတွက်အားရစရာအခြေအနေကိုမရောက်သေးဘူးလို့သုံးသပ်သူတွေလည်းရှိပါတယ်။မြန်မာနဲ့အမေရိကန်ဆက်ဆံရေးဟာပုံမှန်နီးပါးမရောက်သေးသည့်တိုင်အနောက်ဥရောပနိုင်ငံတွေနဲ့ဆက်ဆံရေးပိုအားကောင်းလာခဲ့ပါတယ်။ဥရောပသမဂ္ဂ EU အဖွဲ့ကြီးကဖြည့်ရင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးထောက်ပံ့ကူညီတာတွေရှိသလိုတရားဥပဒေစိုးမိုးရေးလုပ်ငန်းတွေမှာလည်းပူးပေါင်းဆောင်ရွက်ခဲ့တာတွေရှိလာကြောင်းအမေရိကန် EU စတဲ့အနောက်နိုင်ငံတွေကမြန်မာဒီမိုကရေစီပြုရင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအပေါ်ကိုကြီးထောက်ခံအားပေးနေတယ်လို့နိုင်ငံရေးလေလာသူတွေကဆိုကြပါတယ်မြမနိုင်ငံရေးလေလာသူဒေါက်တာရံမျိုးသိန်းကတော့မြမနဲ့နိုင်ငံတကာဆက်ဆံရေးကိုအခုလိုသုံးသပ်ပါတယ
်အမေရိကန်ပြည်အောင်စုအနေနဲ့ကပေါ့လေမြမနိုင်ငံရဲ့အပြောင်းလဲဟာအမေရိကန်နိုင်ငံသားရေးမူဝါဒရဲ့အောင်ပွဲတစ်ခုအဖြစ်အဆောင်ကျင်းတဲ့အနေအထားတက်မှာအားဆိုင်လို့နေလို့ကျွန်တော်မြင်တယ်ဥရောပသမဂ္ဂရဲ့မြမနိုင်ငံအစိုးရနဲ့ဆက်ဆံတဲ့ပုံစံဟာမြမတည်သူလူထုရဲ့အကျိုးစီးပွားထက်အစိုးရနဲ့အစဉ်ပြေရေးဘက်ကအရန်ကိုဆောင်ပေးလွန်းတယ်လို့ကျွန်တော်ကမြင်တယ်။လက်ရှိအခြေအနေအထိမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးမှာအမေရိကန်နဲ့ဥပဒေသားရဲ့အကူအညီအထောက်ပံ့ပေးနေမှုတွေဟာအောက်ခြေမြန်မာပြည်သူလူထုရဲ့ကိုယ်စီးပွားအတွက်မဟုတ်တယ်လို့အောက်ခြေပြည်သူလူထုကလည်းအဲ့ဒီအကူအညီတွေရဲ့ခံစားရတဲ့အနေအထားမျိုးမရှိတာကိုတွေ့ရတယ
်။လက်ရှိမြန်မာအပြောင်းလဲပေါ်အကောင့်ဘက်ကသာဥတီလက်ခံကြတာများပါတယ်။သို့တော်လည်း2010ရွေးကောက်ပွဲပြီးနောက်ပိုင်းကလေအစိုးရတဲ့လက်ထက်မှာစတင်ခဲ့တဲ့အပြောင်းလဲဟာရက်တက်နေတယ်လို့သုံးသပ်သူတွေလည်းရှိပါတယ်။88မျိုးဆက်ငင်းငယ်နဲ့ပွင့်လင်းလူအဖွဲ့စည်းကောင်းဆောင်ကိုမြအေးကသူ့အချင်းတော်ကထွက်လာစဉ်မျောလင့်ခဲ့တဲ့မျောလင့်ချက်တွေဟာဒီနှစ်ထဲမှာပြောင်းလဲသွားတယ်လို့သုံးသပ်ပါတယ်။
ဒီနေ့အတွဲမှာတော့ဗျတူးတက်ပြောင်းလဲတဲ့ဖြစ်စဉ်ဆိုတာအထက်ပေါ့ဗျာတူးတက်ပြောင်းလဲမှုကြီးရက်ဆိုင်သွားတဲ့အခြေအနေမျိုးဖြစ်တာ ਉ ကျွန်တော်တော်တော်စိတ်မကောင်းပါနဲ့ပဲအဲ့လိုပဲကျွန်တော်မြင်တယ်ဗျာကျွန်တော်တို့2012ခုနှစ်ထောင်းလွတ်စင်ကာလာတော့ဝင်းဝင်းပေါ့ဗျာမှလွတ်တော် institution တွေနောက်တစ်ခါကျွန်တော်တို့အစိုးရဒီဘက်ကတိုက်ခတ် democratic အင်အားစုတွေနောက်တက်မတော်အပိုင်းအားလုံးပေါ့ဗျာအနိုင်ကိုစီအတုံးကိုစီနဲ့ရှောက်လှမ်းရမယ်လို့ပြောမှန်းခဲ့တယ်အခုကတော့ကျွန်တော်ထင်တယ်ဗျာဒီ2014ခုနှစ်အတွဲမှာအဲ့ဒီကျော်မန်းချက်တွေနည်းနည်းတော့ရဆိုင်သွားတယ်စိတ်ရှုပ်စရာတွေပြိပခါတွေရဟားလာတယ်ဆိုတဲ့ဟာတော့အလားလာကောင်းတစ်ခုမဟုတ်ဘူးလို့မြင်နေရ
လူအခွင့်ရေးနဲ့ပတ်သက်ပြီးအလို့သတင်းတော်ကိုပါကြီးတနတ်ထံရနဲ့တေဆုံးခဲ့တဲ့ကိစ္စအပြင်လက်ဖရောင်းတောင်ချင်းနီစီမံကိန်းဆန္ဒပြသူတွေကိုလုံခြုံရေးရဲတပ်ဖွဲ့တွေကပစ်ခတ်ခဲ့တဲ့အတွက်ဝေမံမှုတွေလည်းများခဲ့ပါတယ်နိုင်ငံကောင်အေးချမ်းသာရဖို့နဲ့လူအခွင့်ရေးတွေပုံမရရှိဖို့အတွက်ဥတီတဲ့အပြောင်းလဲတွေဟာဒီနေ့အတွင်းမှာတိုးတက်မှုမရှိဘူးလို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးအဖြစ်ကရစဲရီနှိမ့်နိုင်ရေးအဖွဲ့ခေါင်းဆောင်ဦးနိုင်ဟန်သားကသုံးသပ်ပါတယ
် UPWC နဲ့ Angelo NCCT နဲ့ဆွေးနွေးတဲ့အနေအထားကလည်းစက်တင်ဘာမှာနောက်ပြန်ဆုတ်သွားတဲ့အချိန်နေနိုင်မှုမရဘူးတခြားအပိုင်းမှာပြန်ကြည့်လိုက်ရင်ဒီတွင်းမှာလွှတ်တော်ထဲမှာအခြေခံဥပဒေပြင်ဆင်ဖို့ဆိုပြီးတော့မှတင်ပြကြတယ်နောက်လေ့လာကြတယ်နောက်ဆုံးကတော့ပြင်လို့မရပဲဖြစ်သွားတယ်နောက်ပြီးတော့မှတခြားကိစ္စအပိုင်းကိုလည်းအံကြိုပြန်လေ့လာကြည့်လိုက်ရင်လူခွေရေးပိုင်းမှာပေါ့နော်စက်တင်ဘာလမှာသတင်းတော့ကိုပါကြီးအသက်ခံရတယ်နောက်ဒီဇင်ဘာမှာဒီလက်ပတော်တော်ရေးပေါ့နော်အဲ့မှာဆန္ဒပြတဲ့လူလူတွေကိုပြစ်လာခတ်လာဆိုပြီးတော့အခုကတယောက်သေး30-40လောက်ထန်ရသွားတယ်အဲ့ဒီအနေအထားမျိုးတွေဖြစ်လာတယ်ဆိုတဲ့အနေအထားဒါတွေကိုပြန်ကြည့်လိုက်ရင်နိုင်ငံကိုအေးချမ်းတည်ငြိမ်တိုးတက်ဖို့လူခွေးရေးတွေပုံမရရှိဖို့ဒီမိုကရေစီစနစ်ကိုဥတည်တဲ့အပြောင်းလဲတွေလုပ်ဖို့ဆိုတဲ့ဟာမှာဒီ2014မှာတော့တိုးတက်မှုမရဘူးလို့ပဲအငြင်းမြင်တယ်ဗျာ
ဒီနှစ်အတွင်းမှာလဲသမားတွေအလုပ်သမားတွေအခွင့်အရေးတောင်းဆိုဆန္ဒပြတာတွေလည်းမကြာခဏဆိုသလိုပေါ်ပေါက်ခဲ့ပါတယ်လဲသမားတွေရဲ့လဲဟာမြေတင်းဆဲခံရတာတွေကိုပြည်လဲအောင်ဖြည့်ရှင်းပေးတာတွေအပါအဝင်အလုပ်သမားတွေရဲ့အခွင့်အရေးချိုးဖောက်ခံရတာတွေကိုအစိုးရကထိထိရောက်ရောက်မလုပ်ဆောင်နိုင်ခဲ့ဘူးလို့လည်းမြန်မာနိုင်ငံရဲ့လေလာသူဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ်
။2014ခုနှစ်အတွင်းမှာဒီမိုကရေစီနီးကျပေါ့လေ။ဒိုင်းသာပြည်သူလူထုရဲ့တော့အခြေခံအခွင့်အရေးတွေကိုထိန်းသိမ်းဆောင်ရှောက်တဲ့အပိုင်းမှာလေအားနည်းချက်တွေအများကြီးရှိခဲ့တာကိုတွေ့ရတယ်။ဥမာတိုင်းနာပြည်သူလူထုရဲ့လေယာဉ်မြေပိုင်ဆိုင်မှုကိစ္စတွေနောက်ပြီးတော့အလုသမားတွေရဲ့အခွင့်အရေးကိစ္စတွေနောက်လေသမားတွေရဲ့အခွင့်အ ွင့်ရေးကိစ္စတွေဒီအပိုင်းနေမှာဆောင်ရွက်ခဲ့မှုတွေအားလည်းပဲအင်မတန်မှအားနေတာကိုတွေ့ရတယ်အဲ့ဒီခါကျတော့အဲ့ဒီအခြေအနေတွေကသုံးသပ်မယ်ဆိုလို့ရှိရင်2014ခုနှစ်အတွင်းမှာမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေဟာအားရခြေနက်ပေါ်ရဲ့အနေအထားမရှိဘူးဆိုတော့ပေါ်လွင်ထင်ရှားတယ်လို့ကျွန်တော်ကယူဆပါတယ်ဗ
ျအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကလည်းအုတ်ထုတ်ရေးအာဏာပိုင်တွေရဲ့ဒီနှစ်အတွင်းအောင်မြင်ခဲ့တဲ့အချက်တွေကိုရွေးထုတ်ပြပါဆိုရင်စဉ်းစားဖို့တော်တော်ခက်ခဲတယ်လို့ပြီးခဲ့တဲ့ရက်ပိုင်းကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ခင်ဗျာ